ကလေးငယ်တွေအပါအဝင်ပြည်သူတွေကိုမြန်မာစစ်တပ်ကတပ်ဖြတ်နေတာအတွက်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုတ်ချကြောင်းမတ်လ25ရက်တပေးနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်မှာကလေးငယ်အများအပြားအပါအဝင်ပြည်သူ28ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အထိလုံခြုံရေးတပ်တွေကမြန်မာပြည်သူတွေပေါ်မှာဆက်ပြီးအင်အားသုံးဖြုတ်ခွဲနေတဲ့သတင်းတွေကြောင့်အမေရိကန်ပြည်ထောင်စုကတုန်လှုပ်အံ့ဩခဲ့ရတယ်လို့အလွန်စိတ်မကောင်းဖြစ်ရကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ NetBrush ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကလင်းငယ်တွေပေါ်မှာအခုလိုကျူးလွန်မှုတွေဟာဆက်ဆုပ်ရန်ရှာပွဲကောင်းတဲ့ရက်ဆက်တဲ့လုပ်ရက်တွေဖြစ်ကြောင်းကိုနေတဲ့အိမ်ထဲမှာကို့ဖခင်ရဲ့ပေါင်ပေါ်မှာထိုင်နေတဲ့အသက်9နှစ်ပဲရှိသေးတဲ့ကလင်းငယ်ကိုပြစ်တတ်ခဲ့တဲ့လုပ်ရက်မျိုးကိုကြည့်ရင်မြမဆက်အာနာရှင်ရဲ့သူ့ပြည်သူအပေါ်တောင်သူကျူးလွန်ရဲတဲ့ရက်ဆက်တဲ့သဘောထားကိုပြသနေတယ်လို့မြန်မာပြည်သူတွေရဲ့အသက်ကိုလုံးဝလှစ်လျူရှုထားတယ်ဆိုတာကိုပါပြသနေတယ်လို့ဖော်ပြထားပါတယ်။မြန်မာလူကြီးတက်တဲ့ဒီလောက်ရတွေကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးရှုတ်ချကြောင်းနဲ့ထိခိုက်ခံစားခဲ့ရသူအလုံးရဲ့မိသားစုတွေအတွက်အလွန်အလွန်ဝမ်းနည်းကြောင်းလည်းပြောပါတယ်။ဒါအပြင်အာဏာရှင်တွေနဲ့အကြောက်တရားနဲ့မအုပ်ချုပ်နိုင်ကြောင်းလည်းအမေရိကန်အစိုးရကတတိပေးထားပါတယ်။